ပုံရဟမင်းကြီးရဲ့မြန်မာနိုင်ငံခီးစဉ်ကနေငင်းကြဲရီတွေမျောလင်းချက်ရှိနေကြတယ်လို့မနေ့ကနေပြီးတော့မှာပုံရဟမင်းကြီးမိန့်ကြားခဲ့တဲ့ရေးပါတဲ့မိန့်ခွန်းထဲမှာတော့ ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုခေါ်ဝေါ်တုံးဆွဲခဲ့ခြင်းရှိတဲ့အပေါ်နိုင်ငံတကာလူခွင့်ရေးဖွဲ့စည်းတွေကစိတ်ပျက်ခဲ့ကြပါတယ်အကြောင်းစုံကိုဆက်ပြီးတော့နားဆင်ပါရှင်
ဒီမှာမြန်မာနိုင်ငံငြိမ်းချမ်းစေဖို့အစိုးရရဲ့ဆောင်ရွက်မှုတွေကိုသူ့အနေနဲ့နှစ်သက်အားရတယ်လို့လည်းပုံရဟမင်းကြီးကမိန့်ကြားခဲ့ပါတယ်။မြန်မာနိုင်ငံမှာလူတိုင်းရဲ့လူကုန်တိုက်ခါနဲ့အခွင့်အရေးမတူကွဲပြားမှုတွေပေါ်လေးစားမှုအခြေခံနဲ့ငြိမ်းချမ်းရေးကအရေးကြီးတယ်လို့လည်းအခုလိုပြောကြားခဲ့ပါတယ်။
နှစ်ထောင်စတုံးခုနှစ်ကစပြီးပုံရဟမင်းကြီးအဖြစ်တင်မြှောက်ခြင်းခံရပြီးတဲ့နောက်ပုံရဟမင်းကြီးဖရန်စစ်ဟာကမ္ဘာပေါ်မှာဖိနှိပ်ခံလူဒန်းစားတွေရဲ့အရေးနိုးကြားမှုရှိစေဖို့ဆောင်ရွက်ခဲ့တာဖြစ်ပါတယ်။ဩဂုတ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးလုပ်ရပ်ကြောင်းမွတ်စလင်ဒုက္ခသည်6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခ ွင်းခေါ်ဝေါ်ခြင်းမပြုခဲ့တဲ့အတွက်လူခွင့်ရေးအဖွဲ့တွေကဝေဖန်ခဲ့ကြတာပါ New York ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams ကတော့
Hope really failed he spoke out about the Rohingya when he was in the safety of being in Rome
ဟိုဟာမင်းကြီးတကယ်ပဲကြက်ကွက်ခဲ့ပါတယ်ရုံကြုံနဲ့ရောမမြင့်မှာရှိနေခြင်းတော့ရူဝင်းညာရီအကြောင်းသူပြောဆိုခဲ့ပါတယ်ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်လို့မြန်မာစစ်တပ်အစိုးရနဲ့လူထုကပါအတေချာစောင့်ကြည့်နေခြင်းမြန်မာနိုင်ငံကိုသူရောက်ရှိခြင်းမှာပြောဖို့လိုအပ်တဲ့အကြောင်းအရာကိုထုတ်ဖို့ပြောဆိုဖို့ပုံရဟမင်းကြီးပြက်ကွက်ခဲ့ပါတယ်
။ရိုဟင်ဂျာအသုံးနှုန်းကိုထဲ့မသုံးဖို့မြန်မာနိုင်ငံမှာရှိတဲ့ကက်သလစ်ခေါင်းဆောင်တွေကအခြေအနေပိုဆိုးမသွားစေဖို့နဲ့မြန်မာနိုင်ငံတွင်းရှိကက်သလစ်ဘာသာဝင် 1.3 သန်းတို့အန်ဒီရဲမကြောက်စေဖို့ပုံရဟမင်းကြီးကိုခီးစင်မတိုင်ခင်မှာအကြံပေးခဲ့တာဖြစ်ပါတယ်။ပုံရဟမင်းကြီးအနေနဲ့ဒေါအောင်ဆန်းစုကြည်မြန်မာစစ်ခေါင်းဆောင်ပိုချုပ်မှုကြီးမင်းအောင်လှိုင်နဲ့တိတက်တွေ့ဆုံခဲ့ရမှာတော့ရိုဟင်ဂျာအရေးထည့်သွင်းပြောကြားနိုင်ခြင်းရှိနိုင်တဲ့အကြောင်းသုံးသပ်မှုတွေထွက်ပေါ်ခဲ့ပေမဲ့ Brett Adams ကတော့အခုလိုထောက်ပြပါတယ
်It's no good saying things in private and then not saying them in public because the purpose of
တိတက်တွေ့ဆုံခြင်းမှာပြောဆိုတဲ့စကားနဲ့အများပြည်သူကိုမိန့်ခွန်းပြောကြားချက်ဟာတထက်သေးမရှိဘူးဆိုရင်ကောင်းတယ်လို့ပြောလို့မရပါဘူး။ဒါကြောင့်လဲဆိုတော့လူခွင့်ရေးကိစ္စကိုမြင့်တင်ဖို့နဲ့ရိုဟင်ဂျာလို့ခေါ်ဝေါ်တုံးဆွဲဖို့ဆိုတဲ့ရည်ရွယ်ချက်ကလူခွင့်ရေးချိုးဖောက်မှုနဲ့ငြိမ်းပန်းနှိပ်စက်မှုကျူးလွန်သူတွေရဲ့အပြုတ်မှုပြောင်းလဲဖို့ဖြစ်ပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်၊ဒေါအောင်ဆန်းစုကြည်တို့နဲ့တီးတန့်တွေ့ဆုံနေမှာပုံရဟမင်းကြီးကဒါနဲ့ပတ်သက်လို့ဇုံတရားအလေးပေးပြောဆိုခဲ့ရင်တောင်မှပြည်ပြင်ပြောင်းလဲဖို့ဖိအားပေးတာမျိုးမတက်ရောက်ပါဘူး။တကယ်ကိုပြောဖို့လိုအပ်နေတဲ့အကြောင်းအရာတွေကိုလူများရှိထုတ်ဖော်ပြောဆိုခြင်းမရှိဘူးဆိုရင်သူ့ရဲ့ခီးစဉ်ဟာရိုဟင်ဂျာတွေကိုတောင်ဒုက္ခရောက်စေနိုင်ပါတယ်။
ဒါပေမဲ့လည်းပုံရဟမင်းကြီး Francis ဟာဒီကနေ့ဗုဒ္ဓဘုနေ့မှာရန်ကုန်ကြိုက်ဆန်ကွင်းမှာလူထုနဲ့အတူမစ္စယာတရားတော်ဝိပုစုတောင်းပွဲကြီးကျင်းပဖို့ရှိပါတယ်။အဲ့ဒီမှာရိုဟင်ဂျာဒုက္ခသည်အရေးထွက်သွင်းပြောကြားဖို့များမျှော်လင့်ချက်ရှိမရှိ Brett Adams ကိုမေးကြည့်တော့
Yeah, he should. And you know maybe he will. Maybe
သူပြောကောင်းပြောပါလိမ့်မယ်။အဲ့ဒီလိုသာပြောလာမယ်ဆိုရင်ကျွန်တော်တို့တကယ်ကိုဝမ်းတာအံ့ဩမိမှာပါ။ဒါပေမဲ့လည်းဥပမာအနေနဲ့ပြောရရင်ဒေါအောင်ဆန်းစုကြည်နဲ့အတူမင်းကွန်ပြောဆိုကြကြမှာရောဗိုလ်ချုပ်မှုကြီးနဲ့တွေ့ဆုံကြမှာပါပိုဟမ်းမင်းကြီးကဒီကိစ္စကိုတည်တံ့ထုတ်ဖို့ပြောဆိုခြင်းမရှိပါဘူးဒါကြောင့်ဒီကနေ့လူထုတွေ့ဆုံပွဲမှာ तू ပြောလိမ့်မယ်လို့ကျွန်တော်မထင်ပါဘူးအဲ့ဒါပြီးရင်ပိုဟမ်းမင်းကြီးကဘင်္ဂလားဒေ့ရှ်ကိုဆက်လက်ပြီးတော့ထွက်ခွာမှာဆိုတော့သူ့ရဲ့မြန်မာနိုင်ငံခီးစဉ်တွင်ရိုဟင်ညာဆိုတဲ့အခေါ်ဝေါ်ကိုတုံးဆွဲလိမ့်မယ်လို့ကျွန်တော်မမြင်ပါဘူးဒါပေမဲ့လို့ဘင်္ဂလားဒေ့ရှ်ကိုရောက်ချိန်မှာပိုဟမ်းမင်းကြီးအနေနဲ့ရိုဟင်ညာလို့ခေါ်ဝေါ်တုံးဆွဲလိမ့်မယ်လို့ကျွန်တော်ထင်ပါတယ်
AI ခေါ်နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးရဲ့အရှိတောင်အာရှနဲ့ပစိဖိတ်ဆိုင်ရာညွှန်ကြားရေးမှူးမင်ယူဟာကတော့ပုံရဟမင်းကြီးအနေနဲ့မြန်မာနိုင်ငံမှာပြောကြားတဲ့သူ့ရဲ့ပထမဆုံးမိန့်ခွန်းမှာရိုဟင်ဂျာလို့ခေါ်ဝေါ်တုံးဆွဲခဲ့ခြင်းမရှိတဲ့အပေါ်စိတ်ပြတ်မိပေမဲ့ တိုင်းသားလူမျိုးစုအားလုံးအချင်းချင်းလေးစားဖို့နဲ့လူမှုအတိုင်းဝိုင်းအားလုံးပါဝင်ရေးပုံရဟမင်းကြီးဖရန်စစ်တိုက်တွန်းခဲ့တဲ့အချက်ကိုတော့ကြိုဆိုကြောင်းပြောဆိုခဲ့ပါတယ်ရှင်